BBC သတင်းဌာနရဲ့တရုတ်နိုင်ငံဆိုင်ရာအက်ဒီတာကယ်ရီဂရေးစီဟာသူနဲ့လှုပ်ဖော်ကန်ပဲအမျိုးသားတွေနဲ့လစာတန်းတူမရတာကြောင့်ယာရုကနေနှုတ်ထွက်သွားပါတယ်။သူ့ရဲ့နှုတ်ထွက်မှုကိုကိုယ်ပိုင် internet blog ဆံမျက်နှာပေါ်ကနေလူများသိနိုင်အောင်ဖော်ပြခဲ့တာပါ။ဒီအကြောင်းကိုကိုချိုအောင်လင်းကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
။ကယ်ရီဂရေးစီဟာ BBC သတင်းဌာနမှလှုပ်လှုပ်လာတာနှစ်ပေါင်း30ကျော်ရှိပါပြီ။အခုတော့အမျိုးသမီးနဲ့အမျိုးသားခွဲခြားပြီးတော့လစာကိုတန်းတူမပေးတာဟာတရားမဝင်တဲ့လုပ်ရပဲလို့သူဆုံးဖြတ်ပြီးတော့သူ့ရဲ့တာဝန်ကနေပြီးတော့နှုတ်ထွက်လိုက်ပြီလို့တနင်္လာနေ့တုန်းကပဲကြေညာခဲ့ပါတယ်။မနေ့တုန်းကတော့သူ့ရဲ့ BBC ကလုပ်ဖို့ကံပဲတချို့နဲ့အခုလိုသူနှုတ်ထွက်ရတဲ့အကြောင်းနဲ့ပတ်သက်ပြီးတွေးဆမေးမြန်းခံလုပ်ခဲ့ပါတယ်။သူ့လိုခံစားချက်တွေနဲ့တခြားအမျိုးသမီးတွေလည်းအများအပြားအလုပ်လိုက်ထွက်မှာကိုစိုးရိမ်နေတယ်လို့ကယ်ရီဂရေးစီကပြောပါတယ
်။ It has it's been very moving actually.
ဒီအခြေအနေကကျွန်မအတွက်တော့စိတ်ထိခိုက်စေတာပါ။တကယ်တော့ဒီလိုအခြေအနေတွေနဲ့ခံစားချက်တွေက BBC မှာလုပ်နေတဲ့အမျိုးသမီးတွေတင်မကပါဘူး။နိုင်ငံနဲ့အဝန်ဖြစ်နေတယ်လို့ကျမထင်ပါတယ်။ကျမနှုတ်ထွက်လိုက်ပြီလို့ကြေညာခဲ့ပြီးနိုင်ငံပိုင်းအကြမှာပဲကျမကိုနိုင်ငံတကာကလည်းထောက်ခံမှုတွေရရှိခဲ့ပါတယ်။မြင်ရတတလောက်တာကိုအကြီးအကျယ်လိုချင်နေကြတယ်။ညတပွင့်မင်းမြင်တာတဲ့လစာပေးမှုတွေကိုတိတ်ပြီးလိုလားနေကြတယ်ဆိုတာကိုပြောလိုက်တာပါပဲ
။ Carrie Grace ရဲ့ကိုပိုင် blog ဆောင်မြတ်တာကနေပြီးတော့သူ့ရဲ့နှုတ်ထွက်စာကိုတနင်္လာနေ့တုန်းကလူသိရှင်ကြားဖော်ပြခဲ့တာဖြစ်ပြီးအခုဖြစ်နေတဲ့ကိစ္စဟာအတံလွင့်လောကရဲ့ယုံကြည်မှုဆိုင်ရာပြိပခတ်တရားမျှတမှုကိုချိုးဖောက်နေတဲ့ကိစ္စပဲလို့သူကဆိုပါတယ
် I'm still disappointed by the BBC's response. The BBC talks about a gender pay gap, but what I'm talking about is not a gender pay gap where
ဒီမှာနှုတ်ထွက်တဲ့ကိစ္စနဲ့ပတ်သက်ပြီး BBC ကတုံ့ပြန်တာကိုကျွန်မအခုထိစိတ်ပျက်နေတော့မှာ BBC ကပြောတာကအမျိုးသမီးနဲ့အမျိုးသားအကြားလစာကွာဟတဲ့အကြောင်းပါကျွန်မကတော့ပြောနေတာမဟုတ်ပါဘူးတချို့နေရာတွေမှာအမျိုးသားနဲ့အမျိုးသမီးတွေရဲ့လောက်ရတဲ့အခွင့်အရေးကမတူပါဘူးဒီပေါ်မှာလစာကွဲသွားပါတယ်။ကျမပြောနေတာကလုပ်ငန်းအမျိုးသားတူတဲ့ဒီအလုပ်တစ်ခုကိုအမျိုးသားရောအမျိုးသမီးရောလုပ်ရတာချင်းအတူတူအမျိုးသားကအမျိုးသမီးထက်လစာပိုများနေတဲ့ကိစ္စပါ။ဒါကခွဲခြားဆက်ဆံမှုပါ။တရားမဝင်တဲ့လုပ်ရပါ။ဒါကမဟုတ်ပါဘူးလို့ BBC ကညင်းနေတာတွေရက်တက်ပါပဲ
။ BBC သတင်းဌာနမှာနိုင်ငံတကာအက်ဒီတာ၄ဦးရှိပါတယ်။အမျိုးသမီး၂ဦးနဲ့အမျိုးသား၂ဦးပါ။ Carrie Gracie ကအဲ့ဒီအထက်ကအက်ဒီတာ၂ဦးဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တုန်းက BBC ရဲ့ထိပ်တန်းလစာတွေအရအမျိုးသားအက်ဒီတာ၂ဦးကအမျိုးသမီးအက်ဒီတာတွေထက်အနည်းဆုံး50ရာခိုင်နှုန်းလစာတွေပို့ပြီးတော့များနေတယ်လို့ Carrie Gracie ကသိခဲ့ရပါတယ်။သူ့ကိုလစာတိုးပေးမယ်ဆိုပြီးတော့ကန့်လန့်မှုရှိခဲ့ပေမဲ့လည်းအဲ့ဒီပမာဏကအမျိုးသားတွေနဲ့တန်းတူဖြစ်ဖို့အဝေးကြီးလိုပါသေးတယ်။အခုတော့တရုတ်နိုင်ငံမြို့တော်ဘေကျင်းက BBC ရုံးမှာ Carrie Gracie ဆက်ပြီးတော့လုံးမလုံးတော့ပဲပြီးခဲ့တဲ့ပတ်ကနှုတ်ထွက်ခဲ့ပြီးသူအရင်ကလုပ်ခဲ့တဲ့လန်ဒန်က BBC ရုပ်သံသတင်းဌာနမှာပြန်ပြီးတော့လောက်ပါတော့မယ်အဲ့ဒီနေရာကတော့ကြားမဒန်းတူလာစာပေးတယ်လို့ဆိုပါတယ်